အမေရိကန်ပြည်ထောင်စုမှာနောက်ထပ်အကျဉ်းသားတယောက်ကိုဒေဗန်နဲ့ကွပ်မျက်ဖို့အတွက်နိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်။အခုသတင်းပတ်အတွင်းမှာနိုင်ငံတော်တရားရုံးချုပ်ကဒေဗန်နဲ့ပတ်သက်လို့ဆုံးဖြတ်တာဒုတိယအကြိမ်ဖြစ်ပါတယ်။ဒေဗန်အပြစ်ကြနေတဲ့ဝက်စလီအီရာပါကီဟာစိတ်ကျမ်းမာရေးမကောင်းတဲ့အတွက်သူ့အပေါ်ဘာကြောင့်ဒေဗန်ပေးတယ်လဲဆိုတာကိုသဘောမပေါက်တာမို့မကွပ်မျက်သင့်ဘူးလို့သူရှိနေတဲ့ရှောက်ထားချက်ကိုအောက်ရုံးတစ်ခုရဲ့တရားသူကြီးကကြားနာစစ်ဆေးဖို့ဆုံးဖြတ်ထားတာပါ။ဒါကြောင့်သူကဗိုလ်ထုနေလုံးကကွပ်မျက်နဲ့အစီအစဉ်ကိုဆိုင်းထားခဲ့ပါတယ်။ဒါပေမဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး၉ယောက်မှ၅မဲ၄မဲနဲ့သူ့ကိုကွပ်မျက်ဖို့အတွက်ဒီကနေ့ဂျာတာဘေးနဲ့အစောပိုင်းမှာဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။1998ခုနှစ်တုန်းကအသက်16နှစ်အရွယ်မိန်းကလေးတယောက်ကိုဖမ်းဆီးမတိန်ချင်းတပ်ဖြတ်ပြီးတော့အလောင်းကိုပိုင်းဖြတ်အစားဖြတ်မှုနဲ့တည်တံ့ကြနေတာပါ။အသက်70အရွယ်အမျိုးသမီးကြီးတယောက်ကိုတပ်ဖြတ်မှုမှလည်းအဖြစ်ရှိတယ်လို့ပါကီကဝန်ခံထားပါတယ်။ပါကီအပါအဝင်စတေတန်အပြည့်ချနေသူ၄ယောက်ကိုကွပ်မျက်တဲ့အခါသုံးမဲ့ထိုးစီဟာမတိခင်မှာရင်းနှစ်တလို့အသက်ရှူချက်တဲ့ခံစားမှုမျိုးဖြစ်နေတာကြောင့်ဖွဲ့စည်းပုံနဲ့မညီညှဉ်းပန်းနှိပ်စက်ရရောက်တယ်လို့တရားခံရှေ့နေတွေကစောတကတက်ခဲ့ကြပါတယ်။ဒါကိုနိုင်ငံတော်တရားရုံးချုပ်ကအင်္ဂါနေ့တုန်းကပဲပယ်ချခဲ့ပါတယ်။အဲဒီနောက်ဒန်နီယယ်လူးဝစ်လီဆိုတဲ့အကျဉ်းသားကိုပြည်ထောင်စုအစိုးရက2003ခုနှစ်ထဲကဆိုရင်ပထမဆုံးအကြိမ်ကွပ်မျက်ခဲ့ပါတယ်။